တက်ကိုရီးယားနဲ့တန်ကိုရီးယားနှစ်နိုင်ငံအကြားပြတ်တောက်နေတဲ့ရေးပေါ်ဆက်သွယ်ရေးကိုတနင်္လာနေ့မှာပဲပြန်လည်ဖွင့်လှစ်လိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းကနှစ်နိုင်ငံဆက်သွယ်ရေးအထူးလမ်းကြောင်းတစ်ခုထားရှိဖို့နှစ်ဖက်သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ဩဂုတ်လထဲမှာမြောက်ကိုရီးယားဘက်ကဆက်သွယ်ဖြတ်တောက်သွားခဲ့ပါတယ်။တနင်္လာနေ့မှာတော့တောင်မြောက်ကိုရီးယားနှစ်ဖက်စစ်ဘက်တာဝန်ရှိသူတွေပထမဆုံးအကြိမ်တယ်လီဖုန်းနဲ့ပြန်လည်ဆက်သွယ်စကားပြောခဲ့ပါတယ်။မြောက်ကိုရီးယားဘက်ကမစ်ဆိုင်းတုံးနဲ့စမ်းသပ်ပစ်ခတ်မှုတွေပြီးတဲ့နောက်ပိုင်းမှာအခုလိုနှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လိုက်တာပါနှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လှစ်လိုက်တာကိုတောင်ကိုရီးယားပြန်လည်ပေါင်းစည်းဝင်ကြီးဌာနနဲ့ကာကွယ်ရေးဝင်ကြီးဌာနတွေကအတည်ပြုခဲ့တယ်လို့တင်းနှင်းလာနေမနဲ့အစောပိုင်းမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကလည်းဆက်သွယ်ရေးပြန်လည်စတင်မယ်လို့ပြောဆိုတဲ့အကြောင်းမြောက်ကိုရီးယားသတင်းဌာနကပြောဆိုပါတယ်ပြီးခဲ့တဲ့တောက်ကြနေတုန်းကလင်းပစ်မစ်ဆိုင်းတုံးကြီးတွေကိုအောင်မြင်စွာပြစ်လွတ်နိုင်ခဲ့တဲ့အကြောင်းမြောက်ကိုရီးယားကထုတ်ပြန်ပါတယ်မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးနဲ့စမ်းသပ်ပစ်ခတ်တာကိုစိုးရိမ်တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းတောက်ကြနေမှာပဲအရေးပေါ်အစည်းအဝေးခေါ်ခဲ့ပါတယ်။တနင်္ဂနွေနေ့မှာတော့အခုလိုလုံခြုံရေးကောင်စီကအစည်းအဝေးခေါ်တာကိုမြောက်ကိုရီးယားကပြစ်တင်ရှုံချလိုက်ပြီးအချိန်ကြိုက်ဘုံတစ်လုံးနဲ့ကစားနေတယ်လို့ဖြစ်နေတယ်လို့လုံခြုံရေးကောင်စီကသတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ။